ကုလသမဂ္ဂလုံခြုံရေးကောင်စီမှမေးလအတွက်အလှည့်ချဥက္ကဋ္ဌဖြစ်တဲ့တာဝန်ယူမဲ့ကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ကြီးဇန်ကျွန်းကမြန်မာနိုင်ငံမှာအခြေအနေတွေကူးရက်ပိုးပြီးဆိုးမလာအောင်တန်တမာရေးနိလန့်တွေတုံးပြီးရှောင်ရှားနိုင်မယ်လို့သူယုံကြည်ကြောင်းပြောပါတယ်
You know, we do believe that with diplomatic efforts, we can avoid the further
တန်တမာရေးချိုးပန်းမှုတွေနဲ့အခြေအနေတင်းမာမှုတွေတိုးမလာအောင်ရှောင်ရှားနိုင်မယ်လို့ယုံကြည်ပါတယ်။တကယ်လို့အခြေအနေပိုးပြီးတင်းမာလာမယ်ဆိုရင်ထိတ်တဲ့ရင်ဆိုင်မှုတွေပိုးဖြစ်လာပြီးဒီလိုဖြစ်လာရင်အကြမ်းဖက်မှုတွေပိုတိုးလာနိုင်တယ်လို့ထိခိုက်သေးဆုံးမှုတွေပိုများလာနိုင်တဲ့အတွက်မြန်မာနိုင်ငံတွင်ဖျော်ဖြေအခြေအနေဖြစ်မဲ့လမ်းကြောင်းပေါ်ရောက်သွားနိုင်တဲ့အပြင် ပြည်ရင်းစစ်ဖြစ်နိုင်တဲ့အခြေအနေထိစိုက်သွားနိုင်တယ်လို့ပြောတာပါအလက်ကျဥက္ကဋ္ဌတာဝန်ယူချိန်မှာလှုပ်ဆောင်မဲ့လုပ်ငန်းတွေကိုအလက်ကျဥက္ကဋ္ဌဖြစ်လာတဲ့နိုင်ငံကအချပြတဲ့ထုံးတမ်းစင်တာသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံမှာပြည်ရင်းစစ်ဖြစ်လာဖို့ရှိမရှိသတင်းထောက်တွေမေးမြန်းချက်ကိုအခုလိုဖြေကြားခဲ့တာဖြစ်ပါတယ်အခုချိန်မှာမြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူး င်ဖြစ်လာအောင်နိုင်ငံရေးပါတီတွေကနေတဆင့်နိုင်ငံရေးအဖြေရှာရေးလုပ်နိုင်ဖို့ပဲခိုင်မာမာမာယုံကြည်ကြောင်းပြောပါတယ်တေဥဆိုဟာတက်ဆိုင်အဖွဲ့အစည်းတွေနဲ့အနည်းငယ်လက်တွဲဆောင်ရွက်နေပြီးအကြမ်းဖက်မှုလူသေးဆုံးမှုတွေရှောင်ရှားပြီးဆွေးနွေးအဖြေရှာနိုင်မှုတိုက်တွန်းနေကြောင်းလည်းပြောပါတယ်ဒါပြင်အာဆီယံအဖွဲ့ကြီးအနေနဲ့မြန်မာအရေးအဓိကကဏ္ဍကနေပါဝင်တဲ့နယ်လို့တေဥဆိုဟာကရှုမြင်ကြောင်းလည်းပြောပါတယ
် The council is also nowgiving full support to the diplomatic efforts of ASEAN. You know, ASEAN understands the situation very well as neighbors.
You know,
and it's also China's view that regional countries, you know, regional organizations really play a bigger role.
အာဆီယံဟာမြန်မာအခြေအနေကိုတကယ်နားလည်တယ်လို့အခြေခံအကျိုးစီးပွားခြင်းနဲ့တူညီမှုရှိနေတယ်လို့ပြောပါတယ်။လက်ရှိမှာမြန်မာနိုင်ငံတွင်လူသားချင်းစာနာမှုအခြေအနေအတွက်အထူးစိုးရိမ်နေတယ်လို့ဒီထက်ပိုဆိုးလာမှာကိုမလိုလားတဲ့အတွက်ဒါမျိုးဖြစ်မလာအောင်စူးစမ်းပြီးရှောင်ကြဉ်ကြဖို့လိုအပ်တယ်လို့လည်းပြောပါတယ်။လုံခြုံရေးကောင်စီမှာဧပြီလကဗီယက်နမ်ကအလှည့်ကျဥက္ကဋ္ဌတာဝန်ယူခဲ့ချိန်မှာအာဆီယံကမြန်မာရဲ့အထူးစည်းဝေးတက်ကိုအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပခဲ့တာဖြစ်ပြီးနိုင်ငံတွင်းအကြမ်းဖက်မှုတွေရပ်တန့်ရေးတောင်းဆိုတဲ့သဘောတူညီချက်ချမှတ်နိုင်ခဲ့ပါတယ်။ဒီစည်းဝေးကိုစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့ပေမဲ့စစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွဲနေစေဖြစ်ပါတယ်။